ဟုတ်ကဲ့ပါရှင်ဂျူလိုင်လ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်ထဲမှာသတင်းသမားတွေလက်တလောဖမ်းဆီးခံရတာတရားစွဲဆိုခံရတာတွေဟာစိုးရိမ်စရာအခြေအနေရောက်နေပြီလို့ဖော်ပြထားပါတယ်လက်တလောမှာ The Voice သတင်းစာရဲ့ Editor ချုပ်ဦးကျော်မင်းစွေကိုပုံမှန်66ဂါကြီးနဲ့တရားစွဲဆိုဖမ်းဆီးထားတာအပြင် DBB ကသတင်းတောက်3ဦးကိုမတရားအသိနဲ့ဆက်သွယ်လို့ဆိုပြီးတော့အရေးယူထားတဲ့ကိစ္စတွေကြောင့်အခုလိုသတင်းမီဒီယာလွတ်လပ်ခွင့်အတွက်ထောက်ပြစရာတွေလည်းဖြစ်လာခဲ့တာဖြစ်ပါတယ်ဒီတော့ EU ဥရောပသမဂ္ဂအဖွဲ့ကြီးကထောက်ပြသလိုသတင်းသမားတွေရဲ့လုံခြုံရေးလွတ်လပ်စွာရေးသားထုတ်ဝေခွင့်တွေအတွက်တကယ်ပဲစိုးရိမ်စရာအခြေအနေရှိနေပါပြီလားမြန်မာသတင်းပညာသိပ္ပံသင်တန်းရဲ့ညွှန်ကြားမှုဦးစိန်ဝင်းရဲ့သုံးသပ်ချက်ကတော့
သတင်းသမားတွေဖန်ဆီးတာထောင်ကျကဏ္ဍအမှုတွေတင်တာအတင်ခံရတာတွေကပိုများလာတယ်ဒါကအန္တရာယ်စုံတွေကိုရောက်လာပြီးဒီလိုပဲအလားတူပဲပိုပြီးတော့ဖြစ်ထွန်းလာနိုင်တဲ့နမိတ်လက္ခဏာတွေဆိုတဲ့ပြနေတာတဘောကတော့သူတို့ရဲ့နိုင်ငံ image ကဘယ်လိုဖြစ်မလဲဆိုတော့စဉ်းစားရမှာအဲ့လိုမဟုတ်ပဲねဒီအပေါ်မှာ तू မကြောက်မရွံ့နဲ့ဆက်တိုးမဲ့အနေထားရှိတယ်အဲ့တော့အဲ့ဒါကြောင့်မလို့ तू အန်ရယ်ဆုံးနဲ့ရောက်ပြီလို့ပြောတာပ
ါတတင်းလွတ်လပ်ခွင့်ကိုထိခိုက်နေတယ်ဆိုရယ်ပုံမှန်66ဂါကြီးကိုပြင်ဆင်ဖို့တောင်းဆိုနေပေမဲ့အစိုးရဟာပုံမှန်66ဂါကြီးကိုပြင်ဆင်ဖို့စိတ်ဝင်စားတာတိတ်မတွေ့ရဘူးလို့မြန်မာစာနယ်ဇင်းတမကကိုဦးဆောင်နေသူတူဦးဖြစ်တဲ့ဦးစောသက်ထွေးကလည်းသုံးသပ်ပါတယ်
အဲ့တော့ကျွန်တော်တို့ကမီဒီယာဥပဒေပြဋ္ဌာန်းပြီးတဲ့အချိန်မှာတော့တရင်သမားတွေကတရင်လုပ်ငန်းလုပ်ကြရင်တော့အန္တရာယ်အရင်လိုမကျရောက်တော့ဘူးလို့ကျွန်တော်တို့ကယူဆယုံကြည်ခဲ့တာဒါပေမဲ့အစိုးရအတွက်လက်ထက်အခုဆိုလို့ရှိရင်တက်တနစ်ခွဲအတွင်းထဲမှာမီဒီယာသမားတွေအနေနဲ့အခုတရားစွဲခံရတာဖမ်းဆီးခံရတာတွေကပြန်ပြီးတော့ဆက်စိတ်တွေဖြစ်လာတာပေါ့ကျွန်တော်တို့ထင်မှတ်မထားရဲ့ဆက်သွယ်ဥပဒေပုံမှာ66ကာယီနဲ့ဖမ်းဆီးရင်းခံရတဲ့အခါကျတော့ဘာဖြစ်လဲဆိုတော့အာမခံနေရာကိုကတဲ့လာတော့နောက်မှသာရှင်ရေလုံးထောင်နဲ့ရင်သွားဆိုပုံမှန်မျိုးကြီးရှိလာတယ်။ဝိုင်းနေစရာကောင်းတာကတော့66ကာယီကဒီ freedom of expression ကိုထိခိုက်နေတယ်။ဒါကြောင့်မို့ဒီဟာကြီးကိုအမြန်ဆုံးဟိုပြုတ်ပြင်းရမယ်ပြင်ဆင်ရမယ်ဆိုတဲ့သဘောထားမျိုးကိုဟိုကျွန်တော်တို့အစိုးရအသင်းမှာမတွေ့ရအောင်အစိုးရအသင်းနဲ့ဒီပေါ်မှာတွေးအေးတဲ့ပုံစံမျိုးရှိပါတယ်။ကျွန်တော်ပြောတာက66ကာယီကိုဖျက်သိမ်းရမယ်လို့မဆိုတော့66ကာယီက Facebook ပေါ်မှာတာဝန်ယူမှုမရှိတဲ့ရေးသားမှုတွေကိုတဲ့ control လုပ်ဖို့တော့66ကာကြီးရရှိတယ်။ဒါပေမဲ့တရင်သမားတွေကိုဖမ်းဆီးဖို့အတွက်ဒါကို apply လုပ်နေတယ်ဆိုရင်ခြေတရားကနေပြီးတော့ကျွန်တော်ပြောင်းလဲဖို့ကတော့အစိုးရမှာလုံးလုံးတာဝန်ရှိတယ်လို့ယူဆပါတယ်။နောက်တစ်ခုကတော့တရင်မီဒီယာသမားတွေအခုဆိုလို့ရှိရင် COVID နဲ့မီဒီယာသွားလို့ဖမ်းခံရတာလေဒီလိုနဲ့မှလည်းရေးသားမှုကြောင့်ဖမ်းခံရတဲ့အခြေအနေကဒီပြည်သူလူထုကတကယ်နဲ့ရွေးချယ်တင်ပြလိုက်တဲ့ဒီမိုဒီဆိုးရဲ့ image ကို
လက်ရှိအချိန်မှာမြန်မာသတင်းမီဒီယာသမားတွေရောသတင်းလုပ်ငန်းတွေအားလုံးဟာစိန်ခေါ်မှုအသင့်နဲ့ကြုံနေရတယ်လို့မော်ကွန်းမဂ္ဂဇင်းရဲ့ editor ဦးစရာလှိုင်ကလည်းမြင်ပါတယ်
။ဘာလို့လဲဆိုတော့လက်ရှိအနာရအစိုးရကကျွန်တော်တို့အရင်ဆုံးကမီဒီယာတွေနဲ့အတူတူအနာရှင်မျိုးတော်လှန်ခဲ့ကြတာလေ။ဆိုတော့အခုကျတော့အဲ့ဒီအစိုးရကကျွန်တော်တို့ပြစ်ထားသလိုဖြစ်နေတယ်။ဥပမာအဖြစ်တက်ကနေပြီးတော့ကျွန်တော်တို့ဒေသဆိုင်ရာဖမ်းနေစီးရပေါ့နော်။အစိုးရနေကတော့ဒါဥပဒေတိုင်းပင်ဆိုပြီးတော့မှအခုလက်ရှိအနာရပါတီထိပ်ပိုင်းကောင်းဆောင်တွေကပြောတာကတော်တော်ကိုဆိုးပါတယ်။နောက်တက်ကလည်းသူတို့လည်းတိပါတယ်။ဒါကတရင်းဆောင်ဆရာကတရင်းချင်းချင်းရှိနေအောင်တရင်းသွားယူတာပဲ။ဒီတဘုံဖွဲ့စည်းကိုအားပြအားမြောက်ပြတာမဟုတ်ပါဘူး။တရင်းသမားရဲ့အနေနဲ့နှစ်ဖက်ကအတန်ကြီးစုံလင်အောင်လို့တင်ပြဖို့တာဝန်ရှိတယ်။ထို့သဖြင့်အခုလိုမျိုးမျိုးသားပြန်တဲ့တင်ပြရေးမှာဒိုင်းသားဒီသားကအတန်ကြီးကိုလည်းကျန်တဲ့ဒီဒီသားကလူကြီးနဲ့ကြားဖို့သိဖို့သူရဲ့ခန္ဓာချက်ကိုသိဖို့လိုတယ်။ဒါမှသာအချင်းချင်းနားလည်တဲ့လမ်းကြောင်းကိုတွားလို့ရမယ်။အဲ့ဒီလိုအပ်ချက်ကိုတရင်းဆောင်ဆရာကဖြေစီတယ်။ဒါပေမဲ့တက်မတော်ကသူတို့နဲ့မတည့်တဲ့အဖွဲ့အစည်းကြတော့မတရားတဲ့ဆိုတဲ့သဘောနဲ့အဲ့လိုအကြီးယူတာကဒီမီဒီယာကိုလည်းတရားချင်းချောင်းကကြားတယ်နောက်ပြီးတော့မှအတန်းသားတွေနဲ့ဆီလိုညီညီမျိုးတွေနဲ့ဒါစစ်တပိုင်းထိခဲ့တယ်လို့ကျွန်တော်ကမြင်နေအဲ့တက်ဆိုတာကဒီဆိုတာတက်ပြီးအချိန်မှစပြီးတော့မှ11မီဒီယာစပြီးဆိုတာတရားဆွဲတယ်ပြတ်သွား voice ပေါ့နော်ဒါရိုက်တာဒီကျွန်တော်မြန်မာပြည်ဘက်မှာတကယ်နာမည်ကြီးတဲ့မီဒီယာရဲ့ mainstream မီဒီယာကြီးတွေဖြစ်နေနောက်ပြီးတော့မှအခု AR နဲ့ DPP ဒါရိုက်ဆိုတဲ့အရင်ကအင်ဆိုင်မှာလက်သွက်ခဲ့တဲ့မီဒီယာတွေပေါ့တော့ပြည်တွင်းဝင်လာရတယ်ပေါ့လေဆိုတော့ဒီလိုမီဒီယာတွေကိုတော့ကျွန်တော်ကမြင်တာက OTB တော့ကိုတိကျလှုပ်ဆောင်နေတယ်လို့ကျွန်တော်ကမြင်တယ်
Voice သတင်းစာရဲ့ Editor ချုပ်ဦးကျော်မင်းဆွေကိုပုံမှန်66ဂါကြီးနဲ့ဖမ်းဆီးထားတဲ့ကိစ္စတခါ DPP ကသတင်းတောက်3ဦးကိုမတရားသိနဲ့ဆက်သွယ်လို့ဆိုပြီးတော့အရေးယူထားတာဒီအလုံးကတက်မတော်ဘက်ကဒီဖမ်းဆီးပြီးတော့တရားစွဲဆိုထားတာဖြစ်ပါတယ်ဒါကြောင့် NLD အစိုးရအနေနဲ့သတင်းသမားတွေအတွက်ရောသတင်းလုပ်ငန်းတွေအတွက်ရောဒီလိုအပ်တဲ့သတင်းမီဒီယာဥပဒေတွေကိုပြင်ဆင်ပြီးတော့အကာအကွယ်ပေးဖို့အတွက်ဆိုပြီးတော့လည်း EU အဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာပုံမှန်66ဂါကြီးလို့အပြင်ဒီဒီမိုကရေစီနဲ့မကိုက်ညီတဲ့မလိုအပ်တဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းနိုင်ဖို့လိုအပ်မယ်လို့သတင်းမီဒီယာအဖွဲ့ကြီးတစ်ခုဖြစ်တဲ့ MJI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးတိဟာစောကလည်းပြောပါတယ
်။ဒီလိုကကျွန်တော်တို့ဒီနိုင်ငံရေးသမားတွေရောတရားမတွေရောအကြောင်းအဆောင်ပါလို့ဆိုရင်ပုံမှန်ငန်းညာပေါ့နော်ချက်ချင်းကောက်ဆွဲလို့ရတယ်ချက်ချင်းနဲ့အစီအစဉ်ရအောင်လို့အဲ့အရာတော်တော်ကြီးကိုဒီနိုင်ငံရေးသမားတွေရောပြည်ထောင်စုတွေရောလှုပ်ရှားခဲ့တယ်။အခုအဲ့ဒါမရှိတော့ဘူးနော်မရှိတော့ဆိုနေတယ်။တခြားပေါ်လာတဲ့ဥပဒေနောက်တစ်ခါတခြားရှိကြတဲ့ ီတော့ပြီးတော့ပုံမှန်ရနေတာဥရိယလက်ပြင်းနဲ့ဆန်တော့မဆုံးနိုင်ဘူးပြင်လာလည်းပြင်ရမယ်ဒါပေမဲ့အဲ့ဒါကိုသုံးဆွဲတဲ့ခါမှာအဲလူတွေရွေးလိုက်တဲ့တရားပြင်မှုလုပ်မယ်ပြီးတော့အဲ့ဒီတွေကဖြစ်ကနေရှိရင်ဒေသနာကိုဒီဥနဲ့ယူကြဒီဥတွေကနောက်တစ်ခုနဲ့ယူကြတာလေနောက်တစ်မျိုးကြောင်းပြဆွဲကြတာအဲ့အဲ့တချို့ကကြောင်းမှုကိုဖြစ်ပါတယ်
NLD အစိုးရအနေနဲ့သတင်းမီဒီယာလုပ်ငန်းတွေတခါသတင်းသမားတွေရဲ့လုံခြုံရေးအတွက်ဘလောက်ထိအကအကွယ်ပေးနေပါသလဲမြန်မာသတင်းပညာသိပ္ပံရဲ့တင်နန်းညွှန်ကြားရေးမှူးဦးစိန်ဝင်းရဲ့သုံးသပ်ချက်ကတော့
အစိုးရကလက်ရှိအနေအထားမှာဘလို့ဖြစ်သွားလဲဆိုတော့အဲတို့မှန်တာလုပ်တာပဲငါတို့မီဒီယာကြီးမထိုက်ကြဘလို့ဘူးဆိုတဲ့ဟာမျိုးပေါ့အဲ့ဒီသဘောထားနဲ့တွားနေတဲ့အခါကျတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်တွေပါလို့လုတ်ပေးမယ်ဆိုတဲ့အနေအထားကိုမတွေ့ရတာတော့စိတ်မကောင်းကြပါပဲကတဲ့လူကခွင့်တော့ဒီမိုကရေစီလို့ဆိုတာကျင့်သုံးရတာအဲ့ဒီဟာကျင့်သုံးမှုမရှိရင်အဲဒီမိုကရက်တစ်ဆိုဆိုက်တီပေါ့ဒီမိုကရက်တစ်လူပေါင်းကိုသွားဖို့ဟာအောင်မြင်ဖို့ဟာမလွယ်ဘူးပေါ့နော်ဒီဟာကိုကျင့်သုံးဖို့ယုံကြည်မရှိဘူးဆိုတဲ့သဘောသွားဖြစ်တာပဲ
မော်ဂွန်မဂဇင်းရဲ့အက်ဒီတာဦးစရာလှိုင်ကလည်းလက်ရှိ NLD အစိုးရရဲ့ဒီသတင်းမီဒီယာလုပ်ငန်းတွေအပေါ်ရည်တည်ချက်နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်ရှင
်ပို့လို့ပြောမယ်ဆိုရင်လက်ရှိအနာရပါတီအနာရအစိုးရပေါ့လေအဲ့ဒီအစိုးရကလည်းတရင်သမားတွေကိုသူတို့ရန်သူလိုသဘောထားတယ်တရင်သမားတွေကိုသူတို့ဘယုံကြည်နေနေသူတို့အဲ့ဒီမျိုးဆက်ဆံတာတွေ့ရတာပေါ့နော်ဆိုတော့ခုနကျွန်တော်ဒီသတင်းစာဆရာတို့အကောက်ွယ်လိုအပ်နေတဲ့တရင်မီဒီယာဥပဒေကိုအမြန်ဆုံးပြင်ပါလို့ကျွန်တော်တို့ပြောနေတဲ့ process ကဒါအနည်းနဲ့နောက်တစ်ခုရှိတာက NLD အစိုးရရဲ့ရွက်ကောက်ပွဲတုန်းကသူတို့အမတ်ခံပြီးတာကရွက်ကောက်ပွဲနိုင်ပြီးတဲ့အခါမှာလွတ်လပ်တဲ့အားကောင်းတဲ့ဒီပုဂ္ဂလိကတရင်မီဒီယာတွေပေါ်ဆောင်မယ် state owned media တွေကိုရှင်းပြမယ်လို့ပြောထားတဲ့အကလုံးတွေပါတယ်။နောက်ပြီးတော့အခုပြန်လိုက်ဝင်ကြည့်တဲ့ဒေါက်တာဖေမြင့်ဆိုတာလည်းဒီတော့တန်တဲ့ကောင်စီကသတင်းမီဒီယာကောင်စီကဒုတိယဥက္ကဋ္ဌနဲ့ပြောရတယ်။သူကလည်းအရင်ကဒီလူမျိုးဒီဆိုဝမီဒီယာသတင်းစာတွေကိုဖြတ်သိမ်းဖို့တောင်းဆိုခဲ့တဲ့လူတစ်ယောက်ပဲ။ဒါပေမဲ့သူဝင်ကြည့်ပြီးတိတ်မကြဘူး။ဒါကဆက်ရှိတဲ့နေဆိုတော့ဒီမှာတော့သူပြောင်းလဲသွားတယ်။ကြောညာတွေကိုမလူနဲ့လို့ကျွန်တော်ပြောတယ်။ဆိုတော့ကြောညာတွေကိုမကတ်တတ်ဘဲနဲ့ကြောညာတွေပိုတိုးလာသူတွေ့နေရ။နောက်တစ်ခုရှိတာကဒီသတင်းစာကအစိုးရရဲ့သတင်းကိုထုတ်အများဆုံးဥတီထုတ်ပြန်ပြီးတော့လူတို့တော့မဟုတ်ဘူးအဲ့တော့အာလွတ်လပ်ပြီးအကောင့်နဲ့မီဒီယာလောကကိုလည်းနားထိခိုက်တယ်ဟုတ်လားဆိုတော့သူတို့ကမရှင်းနိုင်ဘူးဖြစ်တယ်အစိုးရရဲ့ကိုယ်ကတရားစံတိုက်တယ်နောက်ပြီးတော့မှသူ့ရဲ့ဒီအစိုးရရဲ့ဖျက်ချင်းရန်ရည်ရယ်တုံးပြီးတော့ဖျက်တာဆိုတော့ပို့ပြီးတော့တွတ်တယ်အဲ့တော့ဘယ်လိုပြုလုပ်ချင်တာပုဂ္ဂလိကမီဒီယာကိုတင်ဆောင်ခြင်းဖြစ်စေတယ်လေပုဂ္ဂလိကမီဒီယာတင်ဆောင်ပါတယ်ဆိုလို့ရှိရင်အစိုးရကိုထောက်ပြဝေဖန်တဲ့ mechanism ဖြောက်တယ်တော့လို့ရှိရင် democratic reform မှာဒါကျွန်တော်တို့တခုခုလက်ခံကြည့်တခုဖြစ်မယ်ဆိုပြောတာမျိုးကိုကျွန်တော်ရှိတယ်ဒါပေမဲ့အခုချိန်ထိအဲ့လိုမျိုးပြုပြင်ပြောင်းလဲတဲ့အရေးအယံမျိုးတွေမတွေ့ရဘူးပေါ့နော်အဲ့တော့အစိုးရပြင်လို့တက်မတော်ကမှထပ်ပြီးတော့မှပုံစံမျိုးစုံနဲ့ပြည်သူ့အမျိုးတွေကိုအရေးယူတယ်အဲတဘောကတော့အရေးယူတယ်ဆိုတဲ့ဘောကတော့ဒီနောက်လူတွေကြောက်တော့လို့လုပ်တယ်ဆန်စာတဘောမျိုးလည်းဖြစ်တာပေါ့လေဆိုတော့ဒါရီကိုအစိုးရကတည်တည်နဲ့ကြည့်ထားတဲ့အပြင်မှာမင်းတို့ဥပဒေချိုးဖောက်လို့မင်းတို့ခံရတယ်ဆိုတဲ့ပုံစံမျိုးနဲ့ပြစ်ထားတာကြီးကတော့ဒီလက်ရှိမီဒီယာလောကတော့အရင်ဆိုရင်ခံကောင်းတဲ့အခြေအနေမျိုးကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်း TPP ကသတင်းတောက်၃ဦးဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွတ်လပ်စွာသတင်းရယူခွင့်ကိုအလေးထားစဉ်းစားဖို့လိုအပ်တယ်လို့ငြိမ်းချမ်းရေးဖော်ဆောင်နေတဲ့ကာလမလို့တတိထားပြီးတော့စဉ်းစားသင့်တယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်။ပြည်သူ့အခြေစိုက်နေကြမဲ့သတင်းနောက်များအဖွဲ့ဖြစ်တဲ့ RSF အဖွဲ့ကြီးကလည်း The Voice သတင်းစာရဲ့ Editor ချုပ်ဦးကျော်မင်းဆွေကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့အစိုးရကိုတောင်းဆိုသားတယ်လို့ NLD ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေဟာမျှော်မှန်းထားသလောက်တိုးတက်လာတာမရှိဘူးလို့လည်းကမ္ဘာသတင်းမီဒီယာအဖွဲ့တချို့ကသုံးသပ်နေကြပါတယ်ရှင်။